ဟိုအင်္ဂလိပ်ထုတ်တဲ့ကြေညာချက်ကမနေ့ကထုတ်ပြန်တဲ့ကြေညာချက်ကဘာကြေညာချက်လဲပြောဟု
တ်အဲမနေ့ကကျွန်တော်တို့ထုတ်ပြန်တဲ့ကြေညာချက်ရဲ့အဓိကအချက်ကတော့ဒေါ်ဆန်းစုကြည်ကို2010ခုနှစ်မှာကျင်းပမယ်ရွေးကောက်ပွဲမှာဝင်ရောက်ဆင်ပြန်ခွင့်မပြုဘူးပြုနိုင်မှာမဟုတ်ဘူးဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထုတ်ပြန်တဲ့ကြေညာချက်ဖြစ်ပါတယ်အဲကြေညာချက်မှာပါတာတော့နံပါတ်1အချက်ကဘုကျုပ်အောင်ဆန်းနဲ့ဒေါက်ခင်ကြီးတို့ကမွေးဖွားတဲ့ဒေါ်ဆန်းစုကြည်ဟာမွေးရပါနိုင်ငံသားတူဖြစ်တယ်နော်အဲဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခုလိုပြောဆိုတာကလည်းပြောဆိုခွင့်မရှိတဲ့ပုဂ္ဂိုလ်တူကပြောဆိုတာဖြစ်လို့လုံးဝတရားမဝင်ဘူးတော့ဒေါ်အောင်ဆန်းစုကြည်အနေနဲ့ကလည်းလက်ရှိမြန်မာနိုင်ငံအရေးလုပ်ငန်းစဉ်များမှာမဖြစ်မနေပါဝင်ရမယ့်ပုဂ္ဂိုလ်တူဖြစ်တယ်အဲ့ဒီလိုပြောကြတဲ့အချက်အဲ့ဒီအချက်လက်တွေဟာလည်းကျွန်တော်တို့အပြည်ပြည်ဆိုင်ရာလူအခွင့်အရေးကြီးညာစာရာအပိုက်နှစ်နဲ့အပိုက်21တို့နဲ့ဆန့်ကျင်တယ်။ဒါကြောင့်အခုအချိန်မှာဒေါ်ဆန်းစုကြည်နဲ့ဆက်ဆံရေးဝန်ကြီးဦးအောင်ကြည်တို့တိုင်းပြည်အကျိုးအတွက်ဆွေးနွေးနေတဲ့အချိန်မျိုးမှာအခုလိုမပြောသင့်မပြောထိုက်တဲ့ကိစ္စတွေကိုပြောတာဟာအမျိုးသားပြန်လည်သိမြင်ရင်းနဲ့နိုင်ငံတော်ဒီနေ့အေဂျန်ရေးကိုထိခိုက်စေနိုင်တယ်ထိခိုက်စေတယ်လို့ကျွန်တော်တို့ကြေညာခဲ့တာပ
ါဟုတ်ကဲ့ဟိုဒီဥညာဝင်းကစင်ကာပူမှာပြောခဲ့ရတဲ့ပတ်သက်ပြီးတိရချင်းချင်းပေါ့နော်ဟို NLD ပါတီအနေနဲ့ရောအလုံးမှုဆောင်ဖွဲ့နေရောဘယ်လိုခံစားရလဲဗျဒီပါတီအနေနဲ့ကဒီလိုပြောလိုက်တဲ့အတွက
်အာကျွန်တော်တို့ခံစားရချက်ကတော့ဒီဥစ္စာပုဂ္ဂိုလ်ရင်းနဲ့နိုင်ငံရေးထိုးနေချက်ပဲတာဝန်မရှိတဲ့လူတွေကပြောတယ်တရားလည်းမဝင်ဘူးဒါခံစားချက်ပါပဲ
ဟုတ်ကဲ့ခင်ဗျာကြေညာချက်ထဲမှာတခြားဟိုကျွန်တော်အခုပြောရတဲ့ထဲမှာကြံသွားနိုင်တာရောရှိသေးတာဗျ
ကြံတာမရှိပါဘူးဒါအကုန်လုံးအဓိကအချက်တွေပါပဲကျွန်တော်ပြောသွားတာ